COVID-19 ကပ္ပကဲ့ရောဂါအကြီးကျယ်ခံနေရတဲ့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲပါဝင်ရှင်ပြိုင်ဖို့အတွက်ရန်ပုံငွေကောက်ခံရေးမှာအကြီးကျယ်အခက်အခဲတွေ့နေကြပါတယ်။လူနာတွေနဲ့ပြည့်စုံနေတဲ့ဈေးရုံတွေဘာမှမလုံနိုင်ဖြစ်နေတဲ့ငွေကြေးဈေးကွက်စီးပွားရေးအခြေအနေလူပေါင်း3သန်းကျော်အလုပ်မလုပ်နိုင်တဲ့အခြေအနေစတာတွေကြောင့်မဲဆွယ်စည်းရုံးနေကြတဲ့သမရဒေါ်နယ်ထရန့်နဲ့သူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိနေတဲ့ဒီမိုကရက်သမရလောင်းအမည်စီးရင်တင်သွင်းထားတဲ့ဒုသမရဟောင်းဂျိုးဘိုက်ဒန်တို့နှစ်ဦးလုံးသူတို့ကိုယ်သူတို့အရှိန်တက်ဖို့မြင်လာနေကြတယ်လို့ဆိုပါတယ်။လက်ရှိဒီမိုကရက်ပါတီကသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့ပြိုင်ဘက်ဒုသမရဟောင်းဂျိုးဘိုက်ဒန်ကပါတီကိုယ်စားလှယ်အရေးအတွက်အများဆုံးနဲ့ဥဆောင်နေပေမဲ့နောက်ဆုတ်ပေးမဲ့အရေးအယံကိုတော့အခုချိန်ထိပြသခြင်းမရှိသေးပါဘူးရှင်။